ရှင်းအောင်အရှာရဲ့ plastic စွန့်ပစ်ပစ္စည်းတွေကိုသဘာဝအခြေခံနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက် super warm ခေါ်တဲ့ insect တွေရဲ့အစာခြေဖြတ်မှုစနစ်ကိုအများအပြားထုတ်လုပ်တာကအဖြေတစ်ခုဖြစ်နိုင်တယ်လို့စင်ကာပူကသိပ္ပံပညာရှင်တွေကယူဆနေကြပါတယ်။ဒီ insect တွေရဲ့ plastic စားသုံးမှုကိုသူတို့ကလေ့လာနေကြတာပါ။အေဘီသတင်းစောင့်ပေါက်ကိုမတ်သိန်ကြီးထိုက်ကတင်ပြပါမယ်။
ဒီပိုးပေါင်လေးတွေဟာပလတ်စတစ်ညင်ညမ်းမှုကိုဖြည့်ရှင်းနိုင်တဲ့အဖြစ်ဖြစ်လာနိုင်တယ်လို့စင်ကာပူနန်ယန်တက္ကနိုလော်ဂျီတက္ကသိုလ် NTU ကသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။ဒီပိုးပေါင်တွေဟာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုစားသုံးချိဖြတ်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိရှိထားပြီးဖြစ်ပါတယ်။အခုတော့ဒီပိုးပေါင်တွေရဲ့သဘာဝချိဖြတ်နိုင်စွမ်းကကုန်းထုတ်လုပ်ငန်းအတိုင်းအတာမှာဘလောက်ထိရောက်နိုင်လဲဆိုတာကိုသူတို့ကလေ့လာလိုတာဖြစ်ပါတယ်။NTU ကသုတေသနပညာရှင်လီယူယင်နန်းကအခုလိုပြောပါတယ်
။မေပါစူပါဝမ်
ရက်ကွက်ထဲကအိမ်မွေးတိရစ္ဆာန်ဆိုင်ကနေစူပါဝမ်ကိုဝယ်ခဲ့တာပါ။စူပါဝမ်တွေကပလတ်စတစ်တွေစားပြီးခြေဖြတ်နိုင်တယ်လို့အများသိကြပါတယ်
။သိပ္ပံအမည်ဆိုဖိုးဘယ်စားထတူးစ်လို့ခေါ်တဲ့ဒီစူပါဝမ် insect တွေရဲ့အစာအိမ်တွေကဘက်တီးရီးယားတွေဟာပလတ်စတစ်တွေကိုခြေဖြတ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ဒီပိုးကောင်တွေကိုပလတ်စတစ်ချိဖြတ်မှုမှာလက်တွေမသုံးသေးပါဘူး။ဒီပိုးကောင်အများပြားကိုထိမ့်သိမ့်ထားဖို့ကခက်ပါတယ်။ဒီပိုးတုံးလုံးကောင်လေးတွေဟာပလတ်စတစ်ကိုစားသုံးရာကနေတခြားသောပလတ်စတစ်မဟုတ်တဲ့အစာတွေကိုစားသုံးတဲ့ပိုးကောင်တွေအဖြစ်အလျင်မြန်အရွယ်ရောက်ကြီးထွားသွားတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲ NTU ကသဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာစင်ကာပူစင်တာကသိပ္ပံပညာရှင်တွေကဒီပိုးတုံးလုံးကောင်လေးတွေရဲ့ပလတ်စတစ်ချိဖြတ်မှုစနစ်ကိုတုပထုတ်လုပ်နိုင်မဲ့နီလန်ကိုရှာဖွေနေကြတာဖြစ်ပါတယ်။သိပ္ပံပညာရှင်ဆက်ခန်းဘာရူလီယာကအခုလိုပြောပါတယ်
။ Once the worms are done feeding with
ဒီပိုးတုံးလုံးကောင်တွေရဲ့အစာချိဖြတ်မှုစနစ်တွေကအနုဇီဝကိုထုတ်ယူပြီးသိပ္ပံကံသုံးဖန်ပလင်းထဲမှာပလတ်စတစ်တွေနဲ့အတူထည့်ထားပါတယ်။နောက်ဆုံးတော့သူတို့ကတဖြည်းဖြည်းကြီးထွားလာပြီးချိဖြတ်သွားပါတယ်။
ရှာနေချီတဲ့ပိုးတုံးလုံးကောင်လေးကိုအုပ်စုသုံးစုခွဲပါတယ်။အုပ်စုနှစ်စုကိုတော့ပလတ်စတစ်တွေကျွေး၊တခြားအုပ်စုကိုတော့အုပ်နီးကိုကျွေးပါတယ်။လေလာချက်ကိုဥဆောင်တဲ့တွဲဖက်ပါမောက်ခခေါင်ပင်ကအခုလိုပြောပါတယ်
။ Our study is one of the
ကျွန်တော်တို့လေလာမှုဟာဆိုရင်ပင်လယ်ပြင်ဝန်းကျင်အတွင်းအနုဇီဝရုပ်နဲ့ပလတ်စတစ်အပြန်အလှန်တုံ့ပြန်မှုကိုဒေတာတွင်လေလာမှုတွေကတစ်ခုဖြစ်ပါတယ်။ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုစီမံခန့်ခွဲနိုင်ရေးစမ်းသစ်တဲ့ဇီဝနည်းပညာတစ်ခုဖန်တီးနိုင်ဖို့ရည်မှန်းဆောင်ရွက်တာပါ။
အရှိတောင်အရှဒေသတွေမှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေအရေးကအဓိကပြဿနာတစ်ခုဖြစ်ပါတယ်။အရှပစိဖိတ်ဒေသတဝန်းကပင်လယ်ပြင်တွေနဲ့ရေချိုဂေဟစနစ်မှာပလတ်စတစ်စွန့်ပစ်ပစ္စည်းညင်ညမ်းမှုတွေဖြစ်နေပါတယ်။ဩစတြေးလျနိုင်ငံ InSpark တက္ကသိုလ်ကပါမောက်ခ Chris Rink ကတော့အရှိတောင်အာရှဒေသရဲ့ plastic စွန့်ပစ်ပစ္စည်းပြဿနာအတွေ့ပြည်ပြည်စုံနဲ့ဖြေရှင်းချက်တရတော့မရှိဘူးလို့ယူဆထားသူပါ Super Worms ပိုးတုံးလုံးကောင်တွေကဒီပြဿနာကိုဖြေရှင်းရတဲ့အတွေ့သဘာဝအခြေခံဖြေရှင်းနည်းတစ်ခုဖြစ်နိုင်တယ်လို့သူကပြောပါတယ်
to take care of our plastic waste crisis
plastic ဆုပ်ဖြစ်ပစ္စည်းပြဿနာကိုဖြေရှင်းနိုင်မှုအတွက်အရင်ဆုံးတော့ plastic အသုံးပြုမှုကိုလျှော့ချပါရစေ။အဲဒီနောက် coffee ကွက်လိုပစ္စည်းတွေမှာအချိန်ချင်းပြန်သုံးနိုင်တဲ့ပစ္စည်းတွေကိုပြောင်းပြီးတော့ထုတ်လုပ်ဖို့လိုအပ်ပါတယ်။တတိယချက်အနေနဲ့ကတော့ပြန်လည်အသုံးပြုနိုင်ရေးဆောင်ရွက်မှုဖြစ်ပြီးတော့အဲဒီမှာ super worm တွေကိုသုံးနိုင်ပါတယ်
။အခုသုတေသနရဲ့နောက်ဆုံးအဆင့်ကတော့ super worms ပိုးတုံးလုံးတွေရဲ့အစာအိမ်တွေက plastic ချိဖြစ်နိုင်တဲ့အနုဇီဝရုပ်ကိုဖန်တီးထုတ်လုပ်နိုင်မလားဆိုတာကိုစမ်းစစ်မှာဖြစ်ပါတယ်ရှင်။